ဥဘကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းထိရောက်စွာရှင်ပြိုင်နိုင်တဲ့အတိုက်ခံကူးစက်လေလောင်းမရှိတာမို့လို့လက်ရှိသမ္မတရှကက်မစ္စရီယော့ကပြန်နိုင်ရဖို့တည်ကြတော့ကိုရှိနေပါတယ်သမ္မတမဆီယူရော့ပ်ကအနိုင်ရဖို့ရှိနေတာကြောင့်မလို့ဘ ഹു ချုပ်ကိုင်တဲ့နိုင်ငံစနစ်ရှိနေပေမဲ့လည်းကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုအပောင်းဝင်လူကြိုက်များတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဆက်လုပ်နိုင်မယ်လို့ခန့်မှန်းထားပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့သမ္မတမီဇရီရော့ပ်ကဒီရုရှားနဲ့အနောက်နိုင်ငံတွေရဲ့အကူအညီနဲ့တန်ဃာဇာတပေါ်ကျွေတဲ့တိုင်းပြည်မှာပြည်ပြင်ပြောင်းလဲမှုကိုဆက်လက်လှုပ်ဆောင်ပြီးတော့ဥပကစ္စတန်လွတ်လပ်ရေးရပြီးပထမဆုံးတက်လာတဲ့သမ္မတအစ္စလမ်ကရစ်မော့လက်ထက်မှာလှုပ်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထည့်ဖော်နေတာဖြစ်ပါတယ်။သမရဟောင်းကရစ်မော့ပလက်ထက်တုံးကဖန်စီခံရတဲ့တိုက်ခန့်နိုင်ငံရေးသမားတွေကိုလွတ်ပေးလိုက်ပြီးတော့တိုင်းပြည်တွင်းမှာဩဇာကြီးမားတဲ့လူမျိုးရေးဌာနကိုလည်းသူ့လက်အောက်မှာထားလိုက်ပါတယ်။ဒါပေမဲ့လို့လူကြီး34တန်းရှိပြီးတော့မွတ်စလင်အများစုရှိတဲ့တိုင်းပြည်တွင်းမှာသမရကိုထိရောက်စွာရှင်ပြိုင်နိုင်တဲ့တိုက်ခန့်ခေါင်းဆောင်ကပေါ်မလာခဲ့ပါဘူး။သမရနဲ့ရှင်ပြိုင်မှုရွေးချယ်ခံရတဲ့ကုစရေလောင်း၄ဦးဟာလည်းသမရကိုထောက်ခံတဲ့နိုင်ငံရေးပါတီတွေကရွေးချယ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။